အမေရိကန်တို့ဦးဆောင်တဲ့အီရတ်ကျူးကျော်စစ်ဟာမှချင်းမှုမှားယွင်းလုပ်ဆောင်ခဲ့တာတွေရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကသုံးနှုန်းပြောဆိုပြီးတော့တောင်းပန်လိုက်ပါတယ်။စေအရာကျူးကျော်မှုတွေကအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်အစွန်းရောက် IS တို့ကြီးထွားလာမှုအပါအဝင်ဒေသရင်းပဋိပက္ခတွေအတွက်ဆက်နက်တစ်ခုဖြစ်တယ်လို့မစ္စတာဘလဲက CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာဖြစ်ပါတယ်။2003ခုနှစ်ကဆာဒမ်ဟူစိန်ကိုဖယ်ရှားပစ်ခဲ့သူတွေဟာ2015ခုနှစ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအတွက်တာဝန်မရှိဘူးလို့ပြောလို့မရနိုင်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံကအန်တီအကြီးတဲ့လက်နက်တွေနဲ့ပတ်သက်ပြီးမပြည့်မစုံတဲ့မှားယွင်းတဲ့အချက်လက်တွေပေါ်စိုးရိမ်ချက်တွေကြောင့်ကျူးကျော်စစ်ပြုရေးကိုဥတီသွားစေသလိုအီရတ်ခေါင်းဆောင်ဆာဒမ်ဟူစိန်ရဲ့အာဏာရှင်အစိုးရကိုဖျောက်ချပြီးနောက်ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်နားလည်မှုလွှဲမတာကြောင့်အစည်းအဝေးချမှတ်တာတွေမှာလည်းမှားယွင်းမှုတချို့ရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲယာကပြောဆိုခဲ့ပေမဲ့အီရတ်စစ်ပွဲနဲ့ပတ်သက်လို့အလုံးစုံတော့မတောင်းပန်ခဲ့ပါဘူး။ဆာဒမ်ဟူစိန်ကိုဖယ်ရှားပစ်လိုက်တဲ့အပေါ်မှာတောင်းပန်ဖို့တော့တိတ်ပြီးတော့ခက်ခဲပါတယ်။ဒီကနေ့ဒီအချိန်2015လို့အချိန်မျိုးမှာတောင်းသူရှိမနေတာကပိုကောင်းတယ်လို့မစ္စတာဘလဲယာကပြောဆိုခဲ့ပါတယ်။အီရတ်ကျူးကျော်စစ်မှာဗြိတိန်တို့ကဒုတိယအင်အားအများဆုံးဖြစ်ပြီးဗြိတိရှ်တပ်သား4000ခွဲတို့ဟာအမေရိကန်တပ်သား3000ခွဲနီးပါးဩစတြေးလျစပိန်နဲ့ပိုလန်နိုင်ငံတို့ကထောင်နဲ့ချီတဲ့တပ်သားတွေနဲ့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီရတ်စစ်ပွဲအတွင်းဗြိတိန်တပ်သား189ဦးတို့လည်းကြာဆုံးခဲ့ပါတယ်ရှင်။